American နဲ့ Mexico ကြား Never the same တစ်စိတ်တစ်ပိုင်းတိစောက်ဖို့အတွက်လုပ်မဲ့ဥပဒေပြဋ္ဌာန်းချက်ကိုသမ္မတ Donald Trump ကလက်မှတ်ရေးထိုးအတည်ပြုအောင်မှာဖြစ်ပေမဲ့တချိန်ထဲမှာပဲတရားမဝင်ဝင်ရောက်ဂျူရီကိုတားဆီးဖို့အတွက်တရားဝင်ဆက်ပြီးတော့ဆောက်နိုင်အောင်နိုင်ငံတော်ရေးပေါ်အခြေအနေချက်ကိုကြီးညာဖို့ရှိတယ်လို့သမ္မတအင်ဂျူကစက်တဘရီနေ့မှာပြောကြလိုက်ပါတယ်တောက်တန်နဲ့ညတကောင်းရန်ချိန်မှာနောက်တစ်ခါအစိုးရရန်ရဲတစိတ်တစ်ပိုင်းထပ်ပြီးမပိတ်စေဖို့အတွက်ဆန္ဒနာ1,159မျက်နှာပါဥပဒေမူကြမ်းကိုသမ္မတထရန့်လက်မှတ်ရေးထိုးဖို့လိုပါတယ်။လွန်ခဲ့တဲ့သတင်း3ပတ်တုန်းကအစိုးရရန်ရဲ4ပုံတစ်ပုံပိတ်ထားခဲ့တဲ့သမိုင်းဝင်ဖြစ်နေရပ်ပေါင်း35ရဲ့ကြာခဲ့တဲ့အတွက်အစိုးရဝန်ထမ်း8သိန်းလောက်ကိုထိခိုက်စေခဲ့တာဖြစ်ပါတယ်။အခုဥပဒေမူကြမ်းကကီလိုမီတာ3200ရှိတဲ့နယ်စပ်တစ်လျှောက်ကီလိုမီတာ90လောက်ရှိတဲ့တိုင်းတိဆောက်ဖို့တမန်ထရမ်ကိုရန်ပုံငွေ 1.35 ဘီလီယံချထားပေးမှာဖြစ်ပါတယ်။ဒါကတမန်တောင်းဆိုတဲ့ဒေါ်လာ 5.9 ဘီလီယံ4ပုံတပုံတော့မရှိပါဘူး။ပါတီကြီးနှစ်စလုံးကစစ်တော်အမတ်တွေသဘောတူညီခဲ့တဲ့ဒီရန်ပုံငွေဟာသူတောင်းဆိုရတဲ့အနေနဲ့အတွက်သူတိတ်မပြောဆန်ကြောင်းတမန်ထရမ်ကဒီသတင်းပတ်ထဲမှာပဲပြောပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာဟာဒတိုင်းတိဆောက်ရေးအတွက်သက်တော်ကအစိုးရရန်ပုံငွေ3ခွင့်မပြုတ်တာကိုရှောင်ရှားနိုင်မှုကြိုးစားတဲ့သမ္မတထရန့်ရဲ့အစီအစဉ်ဖြစ်ပြီးဒီလိုလုပ်တာဟာအတိုက်ခံဒီမိုကရက်တွေနဲ့တခြားအဖွဲ့အစည်းတွေကဒါကိုတရားဝင်မှုရှိမရှိစင်ခေါ်ဖို့ဖြစ်လာနိုင်ပါတယ်။ဒီလိုငြင်းကောက်မှုတွေအတွက်တရားရုံးမှာအချိန်တော်ကြာဖြည့်ဆင်းရမယ်တာကြောင့်ဒတိုင်းတိဆောက်ရေးအတွက်စံကြောင်မှုရှိလာနိုင်ပါတယ်။သမ္မတထရန့်ကတော့အမေရိကန်နိုင်ငံနဲ့အမေရိကတိုက်လေပိုင်းနိုင်ငံတွေကတရားဝင်လာရောက်မှုနဲ့အတူဝင်းရစင်းနဲ့ရာဇဝတ်ကောင်းတဲ့မဝင်စေဖို့နယ်စပ်တိုင်းကာဖို့လိုတယ်လို့ပြောပြီးတိုင်းစာရမှုခိုင်ခိုင်မာမာကတိပေးထားတာဖြစ်ပါတယ်